ထောင်ခင်ဗျာအခုမြန်မာနိုင်ငံမှာဖွဲ့စည်းပုံကိုပြင်ကျမ်းမယ်အဲ့လိုစကားတွေအများကြီးပြောလာကြပါတယ်ပထမဦးဆုံးဆိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုနှက်ကဒီစားကိုစပြောလာတာတွေ့ရပါတယ်ဒါပေမဲ့ဒီအချိန်မှာစစ်တပ်ကသိလူလူလာလာရှိပါမလားဆိုတော့စူရင်စိတ်တွေတန်ပြားစိတ်တွေကလည်းပုံမူကြီးထွားလာနေပါတယ်ဆိုတော့တကယ်တမ်းပဲဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုစစ်တပ်ကဟန်ဒါလုံနိုင်တဲ့အလားအလာရှိပါသလားခင်ဗျာဘလောက်များကြီးကြီးမားမားရှိနေလဲဒီလားလား
အဲ့တကူရှိပါတယ်အခုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်မယ်လို့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီကပြောလာတာကလည်းပဲအခုဒီဘက်ကပေါ့လေအများပြည်သူလူထုကလိုလားနေတဲ့အဆင့်အတန်းထိပြင်ဖို့တော့သူတို့စိတ်ကူးရှိမှာမတူပါဘူးဘာလို့လဲဆိုတော့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုရရှိဖို့အတွက်သူတို့ဒီစနစ်စဲမျိုးပေါ့နော်သူတို့အခက်အခဲတွေမျိုးစုံကြတဲ့ကစူးစမ်းခဲ့ကြတယ်နောက်ဆုံးဒီဟိုအတီးပြုတာတောင်းပါတယ်ကျွန်တော်တို့ဒီနာကိပေါ်လေပြည်သူလူထုတွေတိုင်းနဲ့ကြီးတည်နေတဲ့အချိန်မှာဒါကြီးကိုဦးစားပေးပြီးတော့လုပ်ခဲ့တဲ့တာရကတွေကိုကြည့်ရင်သူတို့အနေနဲ့ဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေမှာအခုလက်ရှိထည့်သွင်းရေးဆွဲထားတဲ့အချက်တွေအားလုံးကိုပြင်ပဖို့ဆန္ဒတော့ရှိနေမယ်လို့ကျွန်တော်မထင်ဘူ
းဟုတ်ကဲ့ဒါမှမဟုတ်ကျွန်တော်တခုမြင်တာဖွဲ့စည်းပုံကိုအမှန်တကယ်ထိတိယောက်ပြင်နေတဲ့တခြားဒီမိုကရေစီလိုလားတဲ့ပါတီတွေနောက်ပြီးတော့ပြည်သူလူထုအများစုတွေတိုင်းရင်းသားတွေအင်အားစုလည်းရှိနေပါတယ်ပြည်သူတွေရဲ့အသံတွေလည်းအဲ့ဒါကိုလည်းပဲအဲ့လိုစစ်တပ်ကအဟန္တာလုပ်မလားဆိုတော့စိုးရင်စိတ်တွေရှိပါတယ်အဲ့စိုးရင်စိတ်ကဘယ်လောက်ကြီးလက်တွေ့ကြပါလဲခင်ဗျာ
အဲ့ဒါလည်းလက်တွေ့ကြပါတယ်ဘာလို့ဆိုတော့စစ်တပ်အနေနဲ့ကလည်းပဲအဲ့လိုပေါ့ဗျာသူတို့ကအာဏာကိုဆက်လက်ပြီးတော့အဲဒီစစ်အာဏာရှင်စနစ်တုံးကလိုအာဏာမှန်မှန်မြကိုဆက်လက်ထိန်းချုပ်ထားဖို့เนาะကင်ထားဖို့ဆိုတဲ့အဲဒီပေါ့လေညီမှန်းချက်တဲ့သူတို့ဒီကျူးလွန်ခဲ့တဲ့ရာဇဝတ်ပြမှုတွေရဲ့နောက်တစ်ခုကလည်းပဲအဲ့ဒါတွေကိုစိုးရိမ်ပူပန်တဲ့စိတ်တွေရဲ့နောက်တစ်ခုကလည်းပဲတကယ်ပြည်ထောင်စုကြီးပြိုကွဲသွားမယ့်အရေးကိုသူတို့ရိုးရိုးသားသားစိုးရိမ်ပူပန်တာတွေရဲ့အဲ့ဒီအချက်နှစ်ချက်ကြောင့်ဒီစစ်တပ်အနေနဲ့ကတော့လက်ရှိပေါ်လေရေးထွက်ထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပါတဲ့ဒီစစ်တပ်ရဲ့လုပ်ပိုင်ခွင့်အာဏာတွေကိုဆက်ပြီးတော့သူတို့ကထိန်းထားအောင်မယ်လို့ပဲကျွန်တော်မျှော်လင့်တယ်အဲ့ဒါကိုပြင်ဖို့ပေါ့လေအတင်းကျပ်ဖြစ်လာမယ်ဆိုလို့ရှိရင်လည်းစစ်တပ်ကတစုံတရာတော့အနောက်ဆက်ပြူလာနိုင်တယ်လို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ဥဒိယအောင်ထောက်ပြတဲ့အချက်ထက်မှာပထမတစ်ချက်ကစစ်တပ်ကအရင်ကကျူးလွန်ခဲ့တဲ့အပြစ်အနာစာတွေအမှားတွေအတွက်သူတို့ခံရမှာဆိုလို့ဆက်လက်ပြီးတော့အာဏာချုပ်ကန့်ကျင်တယ်ဆိုတဲ့အပိုင်းတစ်ခုနောက်ပြည်ထောင်စုပြိုကွဲမှာကိုအမှန်တကယ်ဆိုရင်လည်းဆိုတော့နှစ်ပိုင်းကျင်တော့တစ်ပိုင်းစီမေ့ကျင်ပါတယ်တကယ်တော့စစ်တပ်ကအခုလက်ရှိစစ်တပ်ကလူတွေကအဲ့ဒီတုန်းကတော့ဂျူနီယာတွေပေါ့အငယ်ပိုင်းနေသားဖြစ်ပါတယ်တကယ်ကျူးလွန်ခဲ့တဲ့လူတွေလည်းမဟုတ်တော့ဘူးလို့ထင်ပါတယ်အဲ့တော့တကယ်တမ်းအဲ့ဒီကိစ္စမှာတာဝန်ရှိခဲ့တဲ့လူတွေစိုးရင်ဒါတဲ့စစ်တပ်ကပို့ပြီးစိုးရင်ဒါမှန်ပါရဲ့လားအဲ့တော့
ကျွန်တော်မနေ့ကပြောတယ်ဆိုတော့စစ်တပ်ဆိုတဲ့နေရာမှာလည်းပဲဒါတပ်မတော်တစ်ခုလုံးကိုကျွန်တော်ခြုံပြီးတော့ပြောတာတော့မဟုတ်ပါဘူးအဲတကယ်ကျူးလွန်နေရာမှာပါဝင်ခဲ့ကြတဲ့ဒီစစ်ကောင်းဆောင်အစင်းစင်းကိုပဲကျွန်တော်ဆိုလိုချင်တာဖြစ်ပါတယ်ဥပမာဖြင့်အခုဆိုလို့ရှိရင်ပေါ့လေတစ်ချိန်လုံးကကျူးလွန်ခဲ့တယ်ဆိုတော့စစ်ကောင်းဆောင်တွေအနေနဲ့ဒီနေ့ပေါ့လေတပ်မတော်ကနေအနားယူသွားပြီဆိုပေမဲ့သူတို့ကလက်ရှိပေါ့လေအသက်ရှိထင်ရှားရှိနေကြသေးဖြစ်တယ်နောက်တစ်ခုကလည်းပဲမကြသေးခင်ကဒီဥရွှေမန်းပြောကြားချက်အရဆိုလို့ရှိရင်အခုအငိမ့်သားယူသွားပြီဆိုတော့ဒီဗိုလ်ချုပ်ခုကြီးကိုသူတို့အနေနဲ့တွားရောက်ပြီးတော့ဂါရဝပြုနေတဲ့အနေအထားတွေရှိနေသေးတယ်ဆိုလိုတာကတော့ဒီဗိုလ်ချုပ်ခုကြီးရဲ့အနေနဲ့ပေါ့ဗျာဒီအမြင်သာယူသွားပြီဆိုပေမဲ့လက်ရှိစစ်ကောင်းဆောင်တွေပေါ်မှာလက်ရှိနိုင်ငံရေးတာဝန်ကိုယူဖို့အတွက်သူတို့စီမံခန့်ခွဲထားခဲ့တဲ့ဒီအရာဖက်ကောင်းဆောင်တွေပေါ်မှာနောက်ကိုရနေတစုံတရာပုံကိုရဩဇာတက်ရောက်နေတယ်ဆိုတာတော့ဒါထင်ရှားနေသေးပဲလေအဲ့တော့လက်ရှိစစ်ကောင်းဆောင်တွေလက်ရှိနိုင်ငံရေးကောင်းဆောင်တွေကလည်းပဲဒီတော့အမြင်သာယူသွားရဆိုတဲ့ဒီစစ်တပ်ကောင်းဆောင်တွေကိုသူတို့ကဆက်ပြီးတော့ဒီတရားရင်ထားနေတော့မယ်နောက်ဆက်ပြီးတော့အကာအကွယ်ပေးနေတော့မယ်ဆိုတာကိုကျွန်တော်တို့အနေနဲ့ဒါယူဆလို့ရပါတယ်
ဟုတ်ကဲ့
အဲ့တော့ဒါအတွက်ဆက်ပြီးတော့ကာကွယ်ဖို့ပေါ့လေအခုလက်ရှိတပ်မတော်ခေါင်းဆောင်တွေအနေနဲ့ဆက်ပြီးတော့သူတို့ဒါကိုတော့ဆက်ပြီးကာကွယ်ပေးနေလိမ့်ဦးမယ်လို့ပဲကျွန်တော်ယူဆပါတယ
်ဆိုတော့ပြည်ထောင်စုပြိုကွဲလေမလားဆိုတာကိုစစ်တပ်ကအမှန်တကယ်စိုးရိမ်နေတကယ်တော့ဟာ reality မဟုတ်တဲ့ perception ပဲထားပါတော့အခုလက်တွေ့မှာရောပြည်ထောင်စုပြုကွဲစစ်တပ်စိုးရင်ရလာအောင်ပြည်ထောင်စုကပြုကွဲထိုင်တဲ့အန်ဒီရောရှိပါလို့လားအရင်ကတော့ရှိခဲ့လို့လားပို့ပြီးတော့အလေးပေးဖြစ်နေတာအခုလောလောဆယ်မှာကအဲ့ဒီအနေတကယ်လေးရှိနေလို့လားခင်ဗျာ
အခုအထိတတိုင်းတပီလုံးတိုင်းတာဆောင်တဲ့ပြစ်ခတ်ရဆဲရေးမလုံနိုင်သေးတဲ့အနေထားတွေကြည့်ရင်ရောနောက်တစ်ခုကပေါ်လေဒီယာပေါ်မှာဟိုဆွေးနွေးပွဲတွေစပြီးတော့ပေါ့နော်မလုံနိုင်သေးတဲ့အနေထားတွေကြည့်ရင်ရောဒီမှာတစုံတရာ နောက်ပတ်စလုံးမှာပေါ့လေအခုလက်ရှိအဲလက်နက်ကင်ဒေါ်လာနေတဲ့ဒီတိုင်းရင်းသားလက်နက်ကင်ရာစုတွေနေရောဒီစစ်အစိုးရကအခုလက်ရှိပေါ့လေဖွဲ့စည်းပေးထားတဲ့ဒီတပ်မတော်အနေနဲ့ရောတစ်ဖက်နဲ့တစ်ဖက်ကဒီနှိမ့်နှိုင်းရမယ့်အချက်ဒီမှာတစ်ဖက်နဲ့တစ်ဖက်တန်လျာတွေကအများနေသေးတယ်လို့ကျွန်တော်မြင်တယ်လေအဲ့တော့အဲ့ဒီအချက်ဒီအရာကဒါဒီဟာတစ်ဖက်နဲ့တစ်ဖက်နားလည်မှုမရှိသေးရတော့ဆိုရင်တက်ကြီးရှိနေဦးမှာပဲခုနအပြီးထောင်စုပြိုကွဲမဲ့အရေးကိုနော်ဒါဖြစ်နေလိမ့်ဦးမယ်လို့သူတို့ဘက်ကလည်းယူဆထင်တာပဲအဲ့ဒါကြောင့်ကျွန်တော်အနေနဲ့ကတော့ဘာပဲဖြစ်ဖြစ်တန်လျာတွေကတော့ရှိနေသေးပဲအထူးသဖြင့်ဒီတက်မတော်အကောင်းဆောင်ပိုင်းမှာဒီတန်လျာတွေရှိနေတာကိုကျွန်တော်တွေ့ရတာရှိပါတယ်
ဟုတ်ကဲ့တဖက်ကလည်းပဲအဲဒီတိုင်းရင်းသားအင်အားစုဘက်ကအထူးသဖြင့် KIA ကချင်းလွတ်မြောက်ရေးအဖွဲ့ဘက်ကဘာပြောလဲဆိုလို့ရှိရင်သူတို့ဒီအပြစ်ခတ်ရစေးရေးတို့ညဉ့်ညံရေးတို့နိုင်ငံရေးအရာဖြည့်ရှင်းဖို့ကိစ္စတော့မှာအဓိကသူတို့ကိုမယုံတင်တာဖြစ်နေတာစစ်တပ်ဖြစ်တယ်စစ်တပ်ကအဓိကအဟန္တာဖြစ်နေလို့ပြောကြပါတယ်ဆိုတော့အဲ့ဒါကြတော့ခင်ဗျာဘယ်လိုသဘောပါလဲ
အဲ့ဒီတန်လျာတွေကတော့ခုနလိုပါပဲဒါအပြန်အလှန်ဖြစ်နေတဲ့ကိစ္စတွေဒီဟိုလွတ်လပ်ရေးရပြီးကြရပါဗျာဒီဖက်နဲ့တစ်ဖက်နော်ဒီဖြစ်ခဲ့တဲ့အကြောင်းအရာတွေကလည်းအများကြီးရှိခဲ့တယ်လေတကယ်တန်မြတ်တွေတိုင်းသားတွေဘက်ကဖြစ်တာလေတိုင်းသားတွေဘက်ကအလွန်လို့ပြောလို့မရဘူးအဲ့ဒီတော့ကတွေကတိုင်းသားတွေဘက်ကခံခဲ့ရတဲ့အကြောင်းအရာတွေပေါ်မှာသူတို့ဘက်ကလည်းတန်မြတ်တွေကြီးလာတာပဲအခုလက်ရှိအနေဒါတိုင်းသားတွေဘက်မှာလည်းပဲအခုဒီဘက်ကစစ်ကောင်းဆောင်တွေဘက်ကနေပြီးတော့အဲဒီဝင်နေတဲ့တန်မြတ်တွေလည်းရှိတယ်ဒါတကယ်ရှေ့မှာတော့ခွင့်ထွက်ဖို့ဆိုပြီးတော့နောက်ွယ်မှာခွင့်ထွက်ဖို့အတွက်နော်ဒီ hidden agenda တွေရှိနိုင်သလားနောက်တစ်ခုကလည်းခွက်မထွက်ဘူးဆိုပေမဲ့လည်းအဲ့လိုပေါ့ဗျာပြပပြောကတွေဟာမျိုးတွေနဲ့ဆိုရင်လည်းတစ်ချိန်ချိန်မှာပေါ့နော်ဒါကအခိုင်အမာအတိအကျသဘောထားရမထားဘူးသဘောတူညီချက်ရမထားဘူးဆိုရင်ခွက်ထွက်နိုင်တယ်လို့ပြောပကလည်းယူဆနေရတယ်ရှိတယ်အဲ့တော့အဲ့အတန်လျာတွေကတော့ဒါဖြစ်ဆက်ဆက်တရားနဲ့နှစ်ပေါင်း50ကျော်ဖြစ်လာတဲ့ဒီသမိုင်းကြောင်းတွေပေါ်မှာခြေခံတာဟုတ်အဲ့တော့တရားတွေကတော့အတန်လျာတွေကဆက်ပြီးတော့တစ်ဖက်နဲ့ဖက်ရှိနေအောင်ပါပဲဒါလည်းသဘာဝကျတဲ့ပါမရရလို့ပဲကျွန်တော်မြင်တယ်လ
ေဟုတ်ကဲ့ဆိုတော့ကျွန်တော်အရှိကိုမျှော်ကြည့်ရင်ဒီအခက်အခဲကြော်လွှားဖို့ပထမဦးဆုံးငါတို့အမကညက်မရှိဘူးဆိုတော့စစ်တပ်ကစူရင်စိတ်အဲ့စူရင်စိတ်ပပျောက်အောင်ဘာလုပ်သင့်တယ်လဲခင်ဗျာဒီဘက်ကနိုင်ငံရေးအတိုက်ခံတွေဘက်ကအမကညက်အရင်ပေးသင့်သလားပြန်လဲသင့်မြတ်ရေးနဲ့ဒါအမှန်တရားဖော်ထုတ်ရေးအစင်းသွားသင့်သလားဘယ်လိုသဘောပါလဲ
အဲဒါတော့ကျွန်တော်မြင်တာကအခုလက်ရှိပေါ့ဗျာတို့အခုအပြစ်ခတ်တပီလုံးတိုင်းတာဖောင်တဲ့အပြစ်ခတ်ရစေးအဲလုံထိုင်ပြီးရင်တို့နိုင်ငံရေးဆွေးနွေးပွဲတွေစမယ်လို့ပြောနေရရှိတယ်။အဲ့တော့ဘယ်ဟာကပဲစပဲလုံနေလုံနေနောက်ဆုံးမှာတော့အဆုံးသတ်ကငင်းငင်းကြမ်းကြမ်းနဲ့ဗမာပြည်ရဲ့လက်ရှိပြည်ပခတ်ကိုဖြည့်ရှင်းနေတယ်ဆိုရင်တော့ဒီဆွေးနွေးပွဲတွေကရတဲ့အဖြေသားလေးငင်းငင်းကြမ်းကြမ်းနဲ့ဒီဖြည့်ရှင်းနိုင်မှာဖြစ်တယ်။အဲ့တော့အဲ့ဒီငင်းငင်းရေးဒီဆွေးနွေးပွဲတွေမှာပေါ့နော်နှစ်ဖက်စလုံးကဒီအားလုံးပေါ့ဗျာအပြူသဘောဆောင်တဲ့အနေထားမျိုးနဲ့ကိုယ့်ရဲ့ဒီလူရင်းဆန္ဒတွေကိုပွင့်ပွင့်လင်းလင်းချပြဆွေးနွေးပြီးညှိနှိုင်းသဘောတူညီနိုင်ရင်တော့အဲခုနကတန်မြတ်တွေလည်းပျောက်ပြီးတော့ပေါ့လေအဲကျွန်တော်တို့လူချင်းနဲ့ဒီငင်းရတဲ့ပြည်တော်စုကိုကျွန်တော်တို့ဖော်ဆောင်နိုင်မှာပေါ့အဲဒီလိုမှမဟုတ်ဘဲနဲ့တန်မြတ်တွေကဆက်ပြီးတော့ကြံနေအောင်မယ်အဲဒါတွေကိုလည်းပဲပွင့်ပွင့်လင်းလင်းမဆွေးနွေးဘဲနဲ့အဲတယောက်နဲ့တယောက်တန်မြတ်တွေကိုပဲဆက်ပြီးတော့မွေးမြူထားအောင်မယ်ဆိုရင်တော့ဒါရီကအစဉ်ပြေဦးမဲ့သဘောမျိုးမဖြစ်နိုင်ဘူးလေ
။ဟာဒါကတိုင်းရင်းသားတွေနဲ့ပတ်သက်တဲ့တန်တရားပေါ့။ကျွန်တော်စောစောကသိနေတဲ့တခုကအဲ့စစ်တပ်ကသူတို့ဟာအရင်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေကြောင့်မလုံလုံခြုံမှုမရှိဘူး။အဲ့ဒီအတွက်အမခန့်ချက်မရှိဘူးဆိုတဲ့ကိစ္စကိုဘယ်လိုရှင်းသင့်တယ်ထင်ပါလဲ။အ
ဲအဲ့ဒါကတော့ခုနကဟိုလက်ပြီးနေတုန်းကခုနကပေါ်ကျုပ်ရွှေမမိသားစုပေါ့လေ။သူကဟိုကျွန်တော်တို့ဂါရဝတူတုန်းကနိုင်ငံတော်အကြီးအကဲဟောင်းဆိုတဲ့ပုဂ္ဂိုလ်ပြောခဲ့တဲ့စကားအရဆိုရင်သူစိုးရိမ်နေဆိုတာကအခုနလိုပေါ့ဗျာတိုင်းပြည်အတွက်စိုးရိမ်နေတာသူ့အတွက်စိုးရိမ်နေလားဆိုတာမျိုးကအများကြီးရှိတယ်လေအတိတ်တွေကအများကြီးထွက်နိုင်တယ်အဲ့တော့ကျွန်တော်မြင်တာကတော့သူတို့အနေနဲ့ဘာပဲဖြစ်ဖြစ်ပေါ့ဗျာဟိုကဘာမှာလဲတာရကတွေအများကြီးရှိခဲ့တယ်ဆရာနာရှင်ဟောင်းနိုင်ငံတွေမှာအဲ့တချိန်လုံးကတော့နော်ဒီသူတို့အနေနဲ့သူတို့ကိုသူတို့လုံခြုံပြီလို့ထင်ခဲ့ပေမဲ့တကယ်အာဏာလက်မဲ့ဖြစ်သွားတဲ့အချိန်မှာနော် ICC လိုတရားရုံးမျိုးကဘာတရားရုံးတွေမှာသူတို့ဟိုအရေးယူခံရတဲ့အနေအထားမျိုးတွေနော်တရားစွဲဆိုခံရတဲ့အနေအထားမျိုးတွေဒါလည်းသူတို့သိထားတော့သူတို့ဘက်ကတော့ကြောက်နေမှာပဲလေအဲ့တော့အဲ့ဒါတွေကိုအရင်ဆုံးပေါ့ဗျာအဲတစ်ဖက်ကလည်းအာမခံချက်တစုံတရာပေးဖို့တော့လိုမယ်လို့ကျွန်တော်ထင်တယ်တကယ်စစ်ဖန်နဲ့အမျိုးသားပြန်လဲတင်မြတ်ရေးကိုလိုလားတယ်ဆိုရင်တော့အဲတစ်ဖက်နဲ့တစ်ဖက်အဲ့လိုလိုင်းလျောမှုတွေလည်းရှိရမယ်ပေါ့နော်အပြာလန်နားလည်မှုတွေအပေးယူလုပ်မှုတွေနဲ့ပဲဒီပြဿနာတွေကိုကျော်လွှားနိုင်မယ်လို့ကျွန်တော်တို့ထင်တယ်
ဟုတ်ကဲ့အဲတော့နောက်ဆုံးမေးရင်းနဲ့မိခွန်2015ရွေးကောက်ပွဲ ဦးထီအောင်မျှော်လင့်တဲ့စောစောကပြောတဲ့မျှော်လင့်ချက်တွေဟာ2015ရွေးကောက်ပွဲနောက်ပိုင်းမှာဖြစ်လာနိုင်မယ်လို့များစိတ်ကူးယဉ်မိပါလားဗေဒင်စရာမဟုတ်တော့လဲမျှော်မှန်းချက်များထားမိလားလို့
အဲကျွန်တော်ကတော့မထင်ဘူးဘာလို့လဲဆိုတော့အခုလက်ရှိပေါ့နော်ကျွန်တော်ခုနကပထမပြောသလိုပဲသူတို့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုနော်ပြည်သူလူထုတရားလုံးမကြိုက်မှန်းတိုင်းသားတွေအပါအဝင်ပေါ့လေဒီတော်လာနေတဲ့ဖွဲ့စည်းတွေမကြိုက်မှန်းတိတိကြီးနဲ့သူတို့အတင်းအကျပ်စူးစီးလုပ်ပြီးတော့ယူခဲ့တာကိုဒါအားလုံးလည်းသိတာပဲလေအဲ့တော့ဒါကြီးကိုခက်ခက်ခဲခဲယူခဲ့တာကိုနိုင်ကသူတို့အနေနဲ့စိုးရင်ကြောက်ကြမှုတွေခုနလိုအချက်တွေကြောင့်သူတို့အဲဒီအရောချက်ချင်းကြီးပြောင်းမပေးနိုင်လို့ဒါကြီးကိုလုတ်ခဲ့တာပဲအဲ့တော့ဒီ2015မှာလည်းပဲဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်နော်သူတို့ကလက်ရှိအဲတစ်ဖက်ကတစ်မျိုးပြောတစ်ဖက်ကတစ်မျိုးပြောတယောက်ကတစ်မျိုးပြောဆိုတာကလည်းကျွန်တော်ထင်တယ်သူတို့ကြာရာဆက်ရုပ်ခန်းကနေပြီးတော့တရုပ်ဆောင်နေရလို့ပဲကျွန်တော်တို့ထင်တယ်သူတို့အနေနဲ့အဲချက်ချင်းကြီးပြောင်းပေးမယ်အလားလာလို့ကျွန်တော်တော့စိတ်ကူးလည်းမရင်ဘူးအိမ်မက်လည်းမမပြီးပါဘူး